Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနောင်လောပါဒီကနေ့အစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။ဒီကနေ့သတင်းတွေကိုတော့ကိုရနိုင်နဲ့အတူကြီးညာမှာပါ။ဥရောပနိုင်ငံတွေအနေနဲ့ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကရုရှားတပ်တချို့ပြန်လည်ရုတ်သိမ်းဖို့ရုရှားသမ္မတကညွှန်ကြားလိုက်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေအပေါ်အတ္တမပြုချင်မှုတွေဟာကြေကြေပြန့်ပြန့်နဲ့ပုံစံတကျလုပ်ခဲ့တာလို့ AP သတင်းအေဂျင်စီကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားရဖို့ရှိပါတယ်ရှင်။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်မှများအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ဖွဲ့စည်းလိုက်တဲ့သတင်းမှကြားမှာကတော့
ခိုင်ပြည်လူထုကနေပြီးတော့ဒီကိုစားပြုရွေးချယ် mandate ပေးထားတယ်ရုပ်ောက်ဘွဲမှာ mandate ပေးထားတဲ့လူတွေကိုဒီတော့နာဖြစ်ရှင်းတဲ့ဆက်မှာပဲဖြစ်ဖြစ်အကြံပေးကော်ပြီးတော့မှာပဲဖြစ်ဖြစ်
နိုင်ငံရေးသုံးသပ်သူဦးမောင်ဆိုပါရှင်ပြည်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်နေပြည်တော်ကလွတ်တော်ဆောက်အောင်ကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့ထောင်နလအချခံထားရတဲ့သတင်းထောက်တဲ့ကာဒမာလိုကိုဒီကနေ့ထပ်မံရုံထုတ်စစ်ဆေးတဲ့သတင်းဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညညာတက်မှတ်လိုက်တဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲပြင်သစ်နိုင်ငံကိုအစ္စရေးဝန်ကြီးချုပ်အလဲပါရောက်ရှိလာတဲ့သတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သိမ်းထိုက်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါဦးရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ယုံတွေကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်သမ္မတထရန့်ဘက်ကဂျေရုဆလင်ကိုအသိအမှတ်ပြုပေးလိုက်တာဟာဆိုရင်ငြိမ်းချမ်းရေးဆိုတဲ့အရှိတရားကိုဆွေးနွေးညှိနှိုင်းဖို့ပွင့်ပွင့်လင်းလင်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဥရောပသမ္မတနိုင်ငံခြားရေးရာမူဝါဒအကြီးအကဲဖရက်ဒီကာမိုခိုင်ရီနီနဲ့အတူဘရက်ဆဲမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုတာပါဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ဘူးဒီအချက်ကြောင့်ငြိမ်းချမ်းရေးကိုပြစ်ပယ်လိုက်တာလည်းမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်အရှိတရားကိုအသိအမှတ်ပြုရဟာဆိုရင်ငြိမ်းချမ်းရေးအတွက်ယုတ်တည်ရှိတဲ့အုတ်မြစ်ဖြစ်တာကြောင့်ငြိမ်းချမ်းရေးကိုစောင့်ကျဉ်းပေးနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။ဥရောပသမ္မတ EU အနေနဲ့ကတော့အမေရိကန်သမ္မတထရန့်ရဲ့ပြီးခဲ့တဲ့သတင်းပတ်ကြေညာချက်ကိုအခုအချိန်မှာပူပါအောင်မှာမဟုတ်ဘဲအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းမှုရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ဂျေရုဆလင်ရဲ့အနေအထားကိုမဖြေရှင်းနိုင်ခင်မှာတော့နိုင်ငံတကာရဲ့သဘောထားအတိုင်းဆက်လက်လိုက်နာဆောင်ရွက်မယ်လို့ EU နိုင်ငံခြားရေးရာမူဝါဒအကြီးအကဲကပြောဆိုပါရတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံစလုံးရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုသတ်မှတ်ပြီးနှစ်နိုင်ငံတရှိရေးကိုအခြေခံအချက်ကပဲအစ္စရေးပါလက်စတိုင်းပြည်ပခါအတွက်တခုတည်းသောလက်တွေ့ကြတဲ့ဖြေရှင်းချက်အဖြစ်ယုံကြည်တယ်လို့လည်း EU ကပြောဆိုခဲ့ပါရရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနောက်မြောက်ဘက်မှာလောင်နေတဲ့တောမီတွေကိုမိသားတော်ဝင်ရှိသူတွေစူးစမ်းပြီးမီးငြှိမ်းသတ်နေရပါတယ်။အခုလောင်နေတဲ့မီးဟာကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးနဲ့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်တဲ့တောမီလည်းဖြစ်ပါတယ်။ဆန်တာဘာဘရာခရိုင်အတွင်းပြီးခဲ့တဲ့တပတ်ကျော်ကလေးကစတင်လောင်ကျွမ်းခဲ့တဲ့တောမတ်ဖိုင်ယာလို့ခေါ်တဲ့ဒီတောမီဟာ932 km လောင်ကျွမ်းခဲ့ပြီးတော့ဒီတောမီကြောင့်အဆောက်အုံ800ကျော်လည်းပျက်စီးသွားခဲ့ပါတယ်။ဒီမှာလောင်နေတဲ့တောမီတွေကိုမိသားသမားတချို့ကကောင်းငင်ပေါ်ကနေတဆင့်ရင်းနဲ့ပတ်ဖြန်းပြီးတော့မီးငိမ့်တက်နေတာမှာထိရောက်မှုတစုံတရာရှိပေမဲ့လည်းမီးလောင်တာရဲ့ဆယ်ရာခိုင်နှုန်းလောက်ကိုပဲထိန်းချုပ်နိုင်သေးပြီးတော့ဒီတောမီဟာအန္တရာယ်ရှိနေသေးဖြစ်သလိုလေပြင်းတိုက်ခတ်မှုကြောင့်အခြားနေရာတွေစီကိုအလျင်မြန်ကူးဆက်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ Los Angeles မြို့အနောက်မြောက်ဘက်160 km အကျယ်ဝန်းရှိတဲ့လောင်နေတဲ့တောမီတွေကိုတော်တော်ခက်ခက်ခဲခဲငိမ့်တက်နေရတဲ့တောမီတစ်ခုဖြစ်တယ်လို့လည်းကယ်လီဖိုးနီးယားမိသားတာဝန်ရှိသူ Tim Chavez ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလောင်နေတဲ့ဒီတောမီတွေကတခုဖြစ်တဲ့ Thomas Fire Tommy ကြီးကိုမိသားတပ်ဖွဲ့ဝင် 9,800 ကမီးငြိမ်းတက်နေရတာပါဒီတောမီကြောင့်လူပေါင်း3000ကျော်နေအိမ်ကနေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကလည်းကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်ခြမ်းမှာလောင်ကျွမ်းခဲ့တဲ့တောမီကြောင့်လူ44ဦးသေဆုံးခဲ့ပြီးတော့လူနေအိမ်နဲ့တခြားအဆောက်အအုံပေါင်း8900လဲပျက်စီးခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်သူစုအဲလာဘားမားပြည်နယ်မှာလစ်လက်နေတဲ့အထက်လွှတ်တော်အမတ်နေရာကိုရယူနိုင်ရေးအထူးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ်သူတွေအနေနဲ့ပြည်နယ်ကိုယ်စားလှယ်အဖြစ်သူတို့ကိုရွေးတာသာလျှင်အကောင်းဆုံးဖြစ်တယ်ဆိုပြီးမဲဆန္ဒရှင်တွေကိုတိမ်သွင်းစည်းရုံးဖို့ဒီကနေ့တင်းနှံလာနေကနောက်ဆုံးအခွင့်အရေးဖြစ်ပါတယ်ကျွန်တော်တို့ဟာဘသူတွေဖြစ်တယ်ဘာအတွက်ရက်တည်တယ်ဆိုတာကိုဒီရွေးကောက်ပွဲကကဘာကိုပြသမှာဖြစ်တယ်လို့ဒီမိုကရက်ကိုယ်စားလှယ်ဒေါက်ဂျုံးကမနစ်တင်းကနေနေနှောင်းပိုင်းလူထုစည်းဝေးပွဲမှာထောက်ခံသူတွေကိုပြောဆိုပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့ထောက်ခံမှုကိုရထားတဲ့ Republican ကိုယ်စားလှယ် Ray Moore ကတော့အလာဘားမားမဲဆန္ဒရှင်တွေကိုအလိုလျောက်ဖုံးခေါ်ဆွမှုစနစ်နဲ့ကြိုတင်အတန်းသွင်းထားတဲ့သတင်းစကားကိုပေးပို့မဲဆွယ်နေပါတယ်။ဒီမိုကရက်ကိုယ်စားလှယ်ဂျုံးစာအနိုင်ရမယ်ဆိုရင်တော့သူဟာအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi တို့ကြိုးဆွဲရာကမဲ့သူသာဖြစ်လာမှာလို့သမ္မတထရန့်ကပြောပါတယ်။ Republican ကိုယ်စားလှယ်မိုးအနိုင်ရမယ်ဆိုရင်တော့သမ္မတရဲ့အစီအစဉ်တွေကိုထောက်ခံမဲ့သူဖြစ်လာမယ်လို့လည်းသမ္မတကပြောဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံတွင်ကရုရှားတပ်ဖွဲ့တွေရဲ့ဒဇိတပိုင်းကိုပြန်လည်ရုပ်သိမ်းပုံညွှန်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့တင်လာနေမှာပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံလက်တာကီယာခရိုင်တွင်ကရုရှားတို့ရဲ့ဟမ်အမင်းလီဒါအခြေစိုက်စခန်းကိုကြိုတင်မကြေညာဘဲတွားရောက်တဲ့ခီးစဉ်တွင်မှာသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။စီးရီးယားသမ္မတဘရှားအဆက်နဲ့လည်းအဲ့မှာတွေ့ဆုံခဲ့ပါတယ်။စီးရီးယားသမ္မတအဆက်ရဲ့စစ်တပ်ကိုထောက်ပံ့ပေးနေရပေးတဲ့အနေနဲ့ရုရှားတို့ကစီးရီးယားပြည်ပခတ်မှာ2015ခုနှစ်နောက်ပိုင်းမှာပါဝင်လာခဲ့တာဖြစ်ပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကိုညှိနှိုင်းပြောဆိုလိုက်တဲ့သဘောရှိတဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲအဖွဲ့တွေကအကြမ်းတမ်းဆုံးအဖွဲ့ကိုရုရှားနဲ့စီးရီးယားတပ်ဖွဲ့တွေကချေမှုန်းနိုင်ခဲ့ပြီလို့လည်းရုရှားသမ္မတပူတင်ကဒီကနေ့မှာပြောပါတယ်။စီးရီးယားနိုင်ငံတွင်ကအကြမ်းဖက်ဝါဒကိုတိုက်ဖြတ်ချေမှုန်းခဲ့တဲ့ရုရှားရဲ့ဆောင်ရွက်ချက်အတွက်သမ္မတပူတင်ကိုစီးရီးယားသမ္မတအဆက်ကကျေးဇူးတင်ကြောင်းရုရှားစစ်တပ်ရဲ့ဆောင်ကျဉ်းပေးနိုင်မှုအပေါ်စီးရီးယားပြည်သူတွေမေ့ပျောက်သွားမှာမဟုတ်ဘူးလို့လည်းစီးရီးယားနိုင်ငံပိုင်သတင်းကဖော်ပြပါရယ်စီးရီးယားနိုင်ငံတွင်ကဟမ်အမင်းလီဒါအခြေစိုက်စခန်းနဲ့တတ်တက်စီးရက်စခန်းကိုတော့ရုရှားတို့ကဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါရယ်အခုစီးရီးယားနိုင်ငံခီးစဉ်ကရုရှားသမ္မတရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးတော့အီဂျစ်နိုင်ငံကိုင်ရိုဆွေးနွေးပွဲအသွားမှာဝင်ရောက်တာလည်းဖြစ်ပါရယ်ခင်ဗျာ
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုချင်မှာဆိုရင်ကြေကြေပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြားအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဖြေကြားချက်တွေကမယုံကြည်နိုင်စရာတူညီနေတယ်လို့ AP သတင်းကဖော်ပြတာပါ။အမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အထက်မှပြုကျင့်တာလို့ပြောဆိုကြပါတယ်။အမျိုးသမီးတဦးကလွဲလို့ကျန်တဲ့အမျိုးသမီးတွေကသူတို့ကိုအထက်မှပြုကျင့်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတာလို့ပြောပါတယ်။ဒီထဲကအမျိုးသမီးတဦးကပဲသူမကိုအထက်မှပြုကျင့်သူတွေကတော့အရက်ဝတ်တင်နေဖြစ်ပြီးဒီအမျိုးသားတွေကအနည်းကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းကြီးချင်းတွေကသိထားတယ်လို့လည်းပြောပါတယ်။အထက်မှပြုကျင့်သူတွေရဲ့ယူနီဖောင်းတွေမှာကျဲဒါမှမဟုတ်လဲမြားပုံစံတစ်ခုခုပါတာလို့လည်းအမျိုးသမီးအများအပြားကပြောပါတယ်ဒီကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ခွဲတွေဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြတာပါ2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလယ်ပိုင်းအတွင်းရခိုင်ပြည်နယ်တွင်းကခြေရွာအများအပြားမှာအမျိုးသမီးတွေအတ္တမပြုကျင့်ခံရမှုဖြစ်ပွားတာလို့လည်း AP ကရေးပါတယ်အတ္တမပြုကျင့်ခံရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရလှုပ်သားတွေကိုတုံ့လှုပ်ခြောက်ခြားစရာဖြစ်ပေမဲ့လို့လည်းထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှေးပါလာတဲ့အပေါ်မှာတော့တန်တရားရှိထားတယ်လို့လည်း AP ကရေးပါတယ်နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကနေကုသပေးခဲ့ရသူ113ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်18နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်မြန်မာလူ့ကျုံရေးတပ်ဖွဲ့တွေကတော့မှတ်ချက်ပေးဖို့အကြေညာပန်းချခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်ရှင်
နေပြည်တော်ကလွှတ်တော်အဆောင်ကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လက်လောထောင်နှစ်လချခံထားတဲ့နိုင်ငံသားသတင်းတော်နှစ်ဦးကိုနေပြည်တော်စပူတီရီမြို့နယ်တရားရုံးမှာဒီကနေ့ထပ်မံရုံးထုတ်ဆွေးဆွေးခဲ့ပါတယ်။တူရကီနိုင်ငံခြေစိုက် TRD သတင်းဌာနရဲ့စင်ကာပူရုံးခွင့်ကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးမုတ်ချိုလင်းနဲ့စင်ကာပူနိုင်ငံသားမျိုးသားသတင်းတော်လော်ဟွန်မိန်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကိုအောင်နိုင်ဆိုးနဲ့ရင်မောင်းကိုလတင်တို့ကိုဒီကနေ့မှရုံးထုတ်ခဲ့တာပါ။သူတို့ကိုစတင်ဖမ်းဆီးစဉ်ကတရားစွဲထားတဲ့သွင်းကုန်ထုတ်ကိုဥပဒေပုံမှန်8နဲ့နိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံဆွဲဆိုလိုက်တဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေ73ဆွဲချက်တွေအတွက်အမှုနှစ်ခုကိုအဓိကစစ်ဆေးခဲ့တာဖြစ်တယ်လို့တရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့8နေဦးခမောင်ဇော်က VOA ကိုပြောပါတယ်နိုင်ငံသားသတင်းတော်နှစ်ဦးကိုဖမ်းဆီးချိန်မှာသူတို့ဟာမြန်မာနိုင်ငံမှာတည်ဝင်နေထိုင်နိုင်တဲ့ပြည်ဝင်ခွင့်ဗီဇာတက်တန်းရှိနေသေးတာဖြစ်ပါတယ်ဒီနေ့ရုံးထုတ်ချိန်မှာတော့အဆိုပါနိုင်ငံသားနှစ်ဦးကိုဘာကြောင့်လူမှုဥပဒေနဲ့တရားစွဲဆိုခဲ့တာကိုဆော့ဆွေခဲ့လဲဆိုတာကိုတရားလူတွေဘက်ကထွက်ဆိုသွားခဲ့ပါတယ်ခင်ဗျာ
The Voice of America, VOA. တနင်္လာနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမတင်ငီထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ Jerusalem ကို Israel မြို့တော်အဖြစ် American သမ္မတဒေါ်နယ် Trump ကကြေညာသတ်မှတ်လိုက်တဲ့နောက် Arab နဲ့ Muslim ကဘာသလွားမှာကံကွယ်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲပြင်သစ်နိုင်ငံကိုအလဲပတ်ရောက်နေတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ကို Palestine နဲ့ငြိမ်းချမ်းရေးရှေ့တိုးဆောင်ရွက်ဖို့ပြင်သစ်သမ္မတ Emmanuel Macron ကတိုက်တွန်းလိုက်ပါတယ်။ Egypt, Lebanon, Pakistan နဲ့တခြားကမ္ဘာနေရာတွေမှာတနင်္ဂနွေနေ့ကဖြစ်ခဲ့တဲ့အသည့်ဆန္ဒပြပွဲသတင်းတွေကို VOA သတင်းထောက်စလာတီစာဟုတ်ရှေ့တာပေးပို့ထားတာကိုတော့ကိုသားညုံကပြောပြမှာပါရှင်
။ဘရူးမြို့အပြင်ကအမေရိကန်တန်ယုံအနီးဒေါသထွက်နေတဲ့ဆန္ဒပြလူကိုကြီးကိုလေဘနွန်လူညုံရေးတပ်တွေကမြေယိုဘုံတွေရေပတ်တွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်။အစ္စရေးနိုင်ငံထူထောင်ပြီးတဲ့နောက်သူတို့နေရာကနေပြီးတော့နှင်ထုတ်ခံခဲ့ရတဲ့အတွက်ထွက်ပြေးလာကြတဲ့ပါလက်စတိုင်းဒုက္ခသည်တင်းကနဲအဲ့ဒီမှာခိုးလုံနေထိုင်နေကြရတာပါ။ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်သတ်မှတ်တဲ့အမေရိကန်သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုမော်ရိုကိုနိုင်ငံမြို့တော်ရဘတ်နဲ့ဒီနိုင်ငံမျိုးတော်ကိုင်ရိုမှာလဲတနင်္ဂနွေလုံးတိုင်းတာနဲ့ဆန္ဒပြကန့်ကွက်မှုတွေလုပ်ခဲ့ကြပါတယ်။ဂျေရုဆလင်ဆိုတာအစ္စလာမ်နဲ့အာရဗ်တို့ရဲ့နေရာပါ။ကုလသမဂ္ဂဆုံးဖြတ်ချက်အမှတ် 181 အရာရောနိုင်ငံတကာဥပဒေတွေအရာပါထရန့်ရဲ့ဆုံးဖြတ်ချက်ကတရားမဝင်ပါဘူး။ဒီလိုမျိုးတရားမဝင်မှားယွင်းတဲ့ကိစ္စကိုဘလူသဘောနဲ့သူဆုံးဖြတ်ခဲ့ရသလဲဆိုပြီးတော့ကိုင်ရိုမြို့ကဆန္ဒပြရှိနေတယ်သူကပြောဆိုသွားတာဖြစ်ပါတယ်။ဂျေရုဆလင်ဟာအစ္စရေးလိုမျိုးတော်ဖြစ်တယ်လို့တင်းဦးလီနေမှာပြင်သစ်ကိုရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကထပ်ပြီးတော့ခိုင်မာပြောနေပါတယ
်။ Paris is the capital of France.
ပါရီဟာပြင်သစ်တို့ရဲ့မြို့တော်ပါ။ဂျေရုဆလင်ဟာလည်းအစ္စရေးရဲ့မြို့တော်ပါ။အစ္စရေးတို့ရဲ့မြို့တော်နေရာဖြစ်လာတာနှစ်ပေါင်း 3,000 ရှိပါပြီ။ဂျူးနိုင်ငံရဲ့မြို့တော်အဖြစ်နှစ်ပေါင်း 80 ရှိခဲ့ပါပြ
ီ။အစ္စရေးနဲ့ပါလက်စတိုင်းကြားညီနိုင်ညီနိုင်ပြည်နေရာမှာဂျေရုဆလင်မြို့ကိစ္စဟာအတော်လေးအရေးကြီးတာမလို့သမ္မတထရန့်ရဲ့ဂျေရုဆလင်နဲ့ပတ်သက်လို့အခုဆုံးဖြတ်ချက်ပေါ်မှာပြင်သစ်သမ္မတမက်ခရွန်နဲ့အခြားဥရောပခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကတော့ရှေ့လေပိုင်းပြည်ပခအတွက်နိုင်ငံတည်ရှိရေးအဖြစ်ထုတ်မှုအပေါ်မှာယက်တည်တယ်လို့ပြင်သစ်သမ္မတကပြောခဲ့ပါတယ်။ဒီလိုမျိုးဖြစ်ရှင်းရမှုရဆိုရင်တော့အရှိဂျေရုဆလင်ဟာအနာဂတ်ပါလက်စတိုင်းတိုင်းပြည်ရဲ့မြို့တော်ဖြစ်လာမှာပါ။ဒါကြောင့်မလို့အမေရိကန်သမ္မတရဲ့ဂျေရုဆလင်မြို့ကိစ္စကြီးညာချက်ဟာနိုင်ငံတကာဥပဒေနဲ့မညီဘူးဆိုပြီးတော့ပြင်သစ်သမ္မတကဝေဖန်ပါတယ်
။ La France tient à ce que
အစ္စရေးနဲ့ပါလက်စတိုင်းကြားနိုင်ငံကလက်ခံတဲ့နယ်စည်းသတ်မှတ်မှုနဲ့အတူနိုင်ငံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးကိုလိုလားပါတယ်။ဒီတော့ကြောင့်အမေရိကန်သမ္မတရဲ့ကြေညာချက်ကိုဘာကြောင့်ကျွန်တော်လက်မခံသလဲဆိုတာကိုဝန်ကြီးချုပ်နက်တန်ယာဟူးကိုရှင်းပြထားပါတယ်။ဒီကြေညာချက်ဟာနိုင်ငံကဥပဒေနဲ့ဆန့်ကျင်ဘက်ဖြစ်ပြီးငြိမ်းချမ်းရေးအတွက်အန္တရာယ်ဖြစ်စေပါတယ်
။ဒေါ်လာထွက်နေတဲ့ပါလက်စတိုင်းတွေအတွက်ငြိမ်းချမ်းရေးသတင်းစကားပေးဖို့ကိုလည်းပြည်သစ်သမ္မတကအစ္စရေးဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်။
Pour ce qui est des
ညင်းဘဝဒေသမှာအင်အားဆောက်လုပ်မှုတွေကိုဆိုင်းငံ့ထားဖို့နဲ့ပါလက်စတိုင်းအာဏာပိုင်နဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေလုပ်ဖို့ကိစ္စတွေကိုစတင်လှုပ်ဆောင်သွားဖို့လိုမယ်လို့အစ္စရေးဝန်ကြီးချုပ်နဲ့ဆွေးနွေးပြောပြခဲ့ပါတယ်
။အရှိဂျေရုဆလင်အပါအဝင်တိမ်ပိုက်ခံပါလက်စတိုင်းညင်းမြေတွေမှာဂျူးခြေချအင်အားတွေဆောက်လုပ်ရေးကိုအခုနှစ်ပိုင်းတွေအတွင်းအစ္စရေးအစိုးရကနေပြီးတော့ဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါဟာနိုင်ငံတကာဥပဒေတွေနဲ့ဆိုရင်တရားမဝင်ပါဘူး။သူအနေနဲ့ကတော့ပါလက်စတိုင်းရဲ့ဆွေးနွေးပွဲလမ်းဖွင့်ထားပြီးတော့ဒီကလန့်ချက်တွေပေါ်ငြင်းပယ်ခံခဲ့ရတယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
။ကိုသားညုံတင်ပြတော့တာပါ။ခုတော့ပြည်တွင်းသတင်းတွေဖက်ဆက်ရအောင်ပါ။ရှေခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့အဖွဲ့စည်းလိုက်တာဟာနိုင်ငံတကာအတွက်ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိလာနိုင်ကြောင်းအကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကတော့နိုင်ငံတကာဖိအားတွေတုံ့ပြန်နိုင်ဖို့နဲ့နိုင်ငံတကာအတွေ့အကြုံတွေရရှိစေဖို့အတွက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထယ်ဖို့ရေးကော်မတီအတွက်အကြံပေးအဖွဲ့ကိုဒီလ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တာဖြစ်ပြီးဒီအကြံပေးအဖွဲ့မှာ American, South Africa, Thai, Sweden နဲ့ England ကထိပ်တန်းနိုင်ငံရေးသမားကြီးတွေပါသလိုမြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေလည်းပါဝင်တာဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့တက်ပြောဆိုပါတယ်
။ပြည်ပြုဖို့ပြည်ရင်းပြပပညာရှင်တွေပါတယ်ဆိုတော့တွေ့ကြုံရှိတဲ့လူတွေပါတာပေါ့နော်။အကောင့်ထယ်ဖို့ဆောင်ရွက်တဲ့နေရာမှာပုံမထီအောင်ပဲပေါ့။နောက်သူတို့ကလည်းအကြံပြုတဲ့အတွက်ကြောင့်ပြန်ပြုတဲ့အတွက်ကြောင့်လေ့လာရမှာလေ။စာတည်းတော့သူတို့တွေ့မှာပေါ့ဒါပေမဲ့အဲ့ဒီမှာလည်းသူတို့လေးလာပြီးတော့မှကြံပြရမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်လို့ဝန်ဆင်းလေးလာခြင်းတွေရှိတယ်။အဲ့ကြောင့်ဒီကအကြောင်းလည်းသူတို့ကိုသိမှာပေါ့။ပို့ပြီးတော့ဟို transparent ဖြစ်တယ်ပေါ့ international ပါ
။လက်ရှိရခိုင်ပြည်နယ်ကနေလူ6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားတဲ့အခြေအနေတွေဟာလူမျိုးပြုတ်ရှင်လင်းရာရောက်နေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ရခိုင်ပြည်နယ်ကိုစုံစမ်းရေးအဖွဲ့တွေတွားခွင့်ပြုဖို့တောင်းဆိုတာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကိုကွင်းစင်းလေးလာပြီးမြောက်ဦးစစ်တန်းဆိုတဲ့စစ်တန်းကိုရေးသားခဲ့တဲ့နိုင်ငံရေးတုံးသက်သူဦးမမောင်စိုးကတော့လက်ရှိကြံပေးအဖွဲ့ဖွဲ့စည်းတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဒီကြံပေးအဖွဲ့မှာဒီကနိုင်ငံသား9ယောက်ပါတာပေါ့နော်။အဲနိုင်ငံသား9ယောက်ပါဖွဲ့တဲ့ဟာအကြောင်းချက်နှစ်ချက်တော့ရှိနိုင်တယ်လို့ထင်တယ်။ပထမတစ်ချက်ကတော့ဒီ UN ပေါ့နိုင်ငံသားမှရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်ဖို့ဒါကိုရွယ်ပုံရပါတယ်ပထမတစ်ချက်ကတော့အရင်ဆေးဆိုးလက်ဆက်ကလည်းဒီနိုင်ငံသားအချက်အလက်ကျုံနေမှာလော်ဘီဖွဲ့နှားသလိုပဲလေ။နံပါတ်2ချက်ကတော့နိုင်ငံသားအတွေ့အကြုံဖိုင်းတို့ဘာလို့မှဖြည့်ရှင်းနိုင်ဖြည့်မစနစ်ပြဿနာဖြည့်ရှင်းအတွေ့အကြုံလိုချင်ပုံရပါတယ်။နော်အဲ့လိုပဲတဲ့တုံ့ပြန်မှာပေါ့
အကြံပေးဖွဲ့မှာလူတို့ရွေးချယ်ထားတဲ့သူတွေပါဝင်ရေးအတွက်လည်းအခုလိုထောက်ပြပါတယ
်ကျွန်တော်အနေနဲ့ကတော့ခိုင်းပြည်လူတို့ကနေပြီးတော့ဒီကိုစားပြုရွေးချယ် mandate ပေးထားတယ်ရုပ်ောက်ဘွဲမှာ mandate ပေးထားတဲ့လူတွေကိုဒီပြောင်းနာဖြည့်ရှင်းတဲ့ဆက်မှာပဲဖြစ်ဖြစ်အကြံပေးကော်ပြီးတော့မှာပဲဖြစ်ဖြစ်ဆယ်စင်းဖွဲ့စည်းစစ်တယ်လို့ထင်တယ်တကယ်လို့အဲ့ဒီလူတွေကိုယ်တိုင်ပါဝင်ဖြည့်ရှင်းမပြုဘဲသူတို့ရဲ့အကြံဉာဏ်တွေမပါဘဲနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့အဲ့ဒီရှိမှုနဲ့ခက်ခဲနေဦးမယ်လို့ပဲကျွန်တော်အဲ့လိုပဲမြင်ပါဘူ
း။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူတွဲဥက္ကဋ္ဌအဖြစ်ပါဝင်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ။2015ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်စတဲ့ကော်မရှင်တွေဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်ဒီနှစ်စက်တင်ဘာလမှာအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့ကြေညာချက်မှာအကြံပေးအဖွဲ့ကိုပြည်တွင်းပြည်ပမှပြင်ညာရှင်တွေဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေအတွေ့အကြုံရှိသူတွေနဲ့ဖွဲ့စည်းသွားမှဖြစ်ကြောင်းဖော်ပြခဲ့ပါတယ်
။ကုမိုးစောသတင်းပေးပို့တော်ရပါ။နှင်းပြည်တော်ကလွတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လက်သလောထောင်နလချခံထားတဲ့နိုင်ငံခြားသတင်းထောင်နှစ်ဦးမြန်မာသတင်းနှမတဦးကာသမာအပါဝင်ပေါင်း၄ဦးကိုတရားစွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေလွှင့်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုစတဲ့အမှုနှမှုအတွေ့ဒီကနေ့ထံမှန်ရုံထုတ်စစ်ဆေးပါတယ်။အထက်ကကတော့စွဲဆိုထားတဲ့အမှုတွေကိုစွဲချက်တင်းတင်းမတင်းတင်းသူတို့ကိုတရားစွဲဆိုတဲ့လဝကအရာရှိနဲ့ဖမ်းဆီးတဲ့ရဲအရာရှိတွေကိုတရားရုံးကတက်တဲ့အဖြစ်စစ်ဆေးတာလို့သတင်းနှမတွေဖက်ကရှင်းနေကပြောပါတယ်။အမှုနောက်ဆုံးအခြေအနေကိုမဆုမုံကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်နေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတော်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကိုအောင်နိုင်ဆိုးနဲ့ရင်းမောင်းကိုလာတင်တို့ကိုနေပြည်တော်စပူတီရီမြို့နယ်တရားရုံးမှာဒီကနေ့ဒီဇင်ဘာလ17ရက်နေ့ကထပ်မံရုံးထုတ်စစ်ဆေးတာဖြစ်ပါတယ်ဒီကနေ့စပူတီရီမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးတာကတော့အဓိကကတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းနဲ့နောက်နိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံစွဲဆိုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေစွဲချက်အတွက်အမှုနှစ်မှုကိုအဓိကစစ်ဆေးတာဖြစ်ပါတယ်လို့တရားစွဲခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင့်ရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခင်မောင်ဇော်က VOA မြန်မာပိုင်းကိုရှင်းပြပါဗျာ။
ဟုတ်ကဲ့ဒီကနေ့ရုံးထုတ်တာကအမှုနှစ်မှုအတွက်ကျွန်တော်တို့စစ်ပါတယ်နှစ်မှုစစ်ပါတယ်နော် ဟုတ်ကဲ့ဆရာ။တမှုရတော့အရင်စစ်နေတဲ့ပုဂ္ဂိုလ်တွင်းကိုမှပုံမှန်ဖြစ်တဲ့ခဲပေါ့နော်။နောက်တမှုရတော့ဟိုနောက်မှတင်လာတဲ့ကျွန်တော်ငယ်ငယ်ကတည်းကအဲ့ဒီပုံမှန်စက်သုံးတက်ပေါ့။အမှုအရင်စစ်ပါလေ။တရေလိုပေါ့။တိုင်နဲ့တရေလိုလာဝကတင်းနေတဲ့ပုံပေါ့နော်။သူနဲ့တော့ခါအဲ့ဒီဂရုမှုတော့ငါဒီလိုလုပ်ခဲ့တဲ့ရဲအုပ်ထွန်းထွန်းဝင်နေသူရောက်ကိုစစ်ပါလေ။အဲ့ ာဖွေပုံစံနဲ့သိနေတာရှာဖွေသက်သေအဖြစ်နဲ့လက်မှတ်ထိုးတဲ့အချက်အလက်တောင်ဖြစ်ပါတယ်
လာဝကဘက်ကနိုင်ငံသားတရင်သမားနှစ်ဦးကိုလာဝကဥပဒေချိုးဖောက်မှုပုံမှန်73တင်းဘာကြောင့်တရားစွဲဆိုရတယ်လဲဆိုတော့တက်တေထွက်ဆိုချက်နဲ့ပတ်သက်လို့လဲရှင်းနေကြီးကအခုလိုပြောပြပါတယ
်လာဝကဥပဒေအဲ့ဒီအမှုကတော့တရင်လူကသူကဒီလိုလာတယ်ဗျဟိုတကယ်ကတော့73တင်းဆိုတာ overseas တွေကြည့်ပါလေဗျာနော် overseas တွေကိုဖန်ဆွဲတဲ့ပုံမှန်ပေါ့ဒါပေမဲ့အခုတစ်ခေါက်ကတော့တရင်လူကဘလို့တင်လာတယ်လဲဆိုတော့ဒီညနေကြတဲ့မြောက်ကဗမာပြည်ကိုတရင်ဝင်ပြည်ကနဲ့ဝင်လာတယ်ဝင်လာပြီးတဲ့အခါကျတူကအမှုတစ်ခုကြည့်လို့လေအဲ့ဒါကြောင့်မို့လို့အဖြစ်ပြကြတယ်အဲ့တော့အဲ့ဒီဥစ္စာဟာတဲ့သူကဒီလူမျိုးကြီးကြီးအဲ့ဒီပုံမှန်၄နှစ်မှာပြတ်တန်းထားတဲ့ဆက်ထမ်းချက်ကိုချိုးဖောက်တာဖြစ်တယ်ပေါ့ဗျာနော်အဲ့ဒါကြောင့်မို့လို့73တက်မှာကနိုင်ငံတွင်းကိုတရားမဝင်ရောက်ရင်ဖြစ်စီတရားဝင်ဝင်ရောက်ပြီးနောက်ဤဥတွေကပြတ်တန်းချက်များကိုဆက်ကျင်ရဲ့အတွက် remain ဆိုပြီးတော့ဆက်နေရင်ဖြစ်စီလို့ပြောတာဟုတ်အဲ့တော့အခုကပြည်မှုကြီးဝင်ပြီးတော့မှအဖြစ်ကြပြီးဆက်နေတာဒါဟောပါပဲပေါ့ဗျာဥတွေကိုချူမဘူးကဆက်နေရဲဆိုတဲ့သဘောဖြစ်တယ်ပေါ့အဲ့လိုသူကနှစ်ခုကိုဆက်လိုက်တာဗျအဲ့ဒါကြောင့်မလို့ဒီစလုံးတင်နေဆွဲတယ်ဆိုတော့ဒီလိုဆက်တဲ့အခါကျတော့ wine crust လုပ်တဲ့အခါမှာသူကအဲ့လိုပြောပြသွားတယ်ရှင်းသွားတယ်ပေါ့ဗျာစလုံးတင်တယ်မှာအကျိုးဝင်တယ်လို့သူကပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အဲ့လိုမမြင်ကြီးอ่ะဒါတော့တရားစွဲအဖွဲ့ကြီးနဲ့ကျွန်တော်တို့ဒီအခါဖြစ်နေနေဥပဒေအရကိုပဲအရင်ကွဲပြားနေတယ်ဆိုကျွန်တော်ထင်တယ်ဗျအဲ့ဒါတရားသူကြီးနားဝင်အောင်ကျွန်တော်လုပ်ပြီးတော့မှဆက်ပြီးတော့ရှောက်လဲချက်ပြီးပါရရင်တော့ပေါ့ဗျာ
ဟုတ်ကဲ့
လုပ်ရမယ်ကိစ္စပေါ့
ဒါပေမဲ့နိုင်ငံသားတရင်သမားတွေဘက်ကတော့သူတို့ဗီဇာတက်တန်းမကုန်ခင်အဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်အထိလဲဗီဇာတက်တန်းရှိနေသေးတယ်တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အတူနိုင်ငံသားတရင်တော့တွေဘက်ကတရားရုံးမှာရင်ဆိုင်တင်ပြဖို့ရှေ့နေတွေထပ်တိုးလျှောက်ထားဆောင်ရွက်နေပြီးအမှုကိုစွဲချက်တင်သင့်မတင်သင့်အစဉ်စဉ်တက်သေးတွေနဲ့တရားလိုတရားခံတွေဘက်ကရှေ့နေတွေကအပြိုင်လျှောက်ထားတင်ပြသွားဖို့ရှိတယ်လို့ရှေ့နေဦးခင်မောင်စောကပြောပါရယ်အခုလဲလာဝကအမှုထပ်တိုးတရားစွဲတယ်လို့မျိုးစတင်စွဲဆိုခဲ့တဲ့တွင်းကုံထုတ်ကုံဥပဒေနဲ့ပတ်သက်ပြီးလဲတင်ပြထားတဲ့တက်သေးတွေအစဉ်စဉ်ထွက်ဆိုနေကြပြီဖြစ်တဲ့အတွက်ရှေ့လာမယ့်ရုံးချိန်နေမှာတော့ဒီအမှုတွေကိုဆွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်နိုင်ခြင်းရှိတယ်လို့လဲရှေ့နေကြီးကပြောပါတယ်ရှင
်မဆူမမရှင်ခုတော့ထိုင်းဘက်ကမြန်မာငါးဖမ်းလုပ်သမားတွေရဲ့သတင်းဖက်ဆက်ပါမယ်ထိုင်းပင်လယ်ပြင်ထဲမှာ၄နှစ်နေပါအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံကငါးဖမ်းလေလုတ်သား၅ယောက်ဟာပင်လယ်ထဲမှာအများစုနေထိုင်နေကြတဲ့အပြင်အလုပ်သမားအခွင့်အရေးဆုံးရှုံးနေတာကြောင့်သူတို့အရေးကိုကူညီဖို့အလုပ်သမားရေးလုတ်တဲ့အဖွဲ့တွေကိုတိုင်ကြားထားပါတယ်ထိုင်းအလုပ်သမားဥပဒေနဲ့အညီလှုပ်အားခအလစာမရကြတဲ့အပြင်နေရလည်းမပြောင်းနိုင်ကြတဲ့အလုပ်သမားတွေရဲ့အခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံနကွန်စီသာမရခရိုင်ဖလောင်းလေစိတ်ကနေပင်လယ်ပြင်ကိုထွက်ပြီးငါးဖမ်းလေလုတ်သားလုပ်နေတဲ့မြန်မာနိုင်ငံသား၅ဦးဟာပင်လယ်ပြင်ထဲမှာ၄နှစ်နီးပါးအလုပ်လုပ်နေကြရပြီမဲ့လောအားခလစာကိုထိုင်းအလုပ်သမားဥပဒေတိုင်မရတဲ့အပြင်နေရက်ပြန်ခွင့်မရဖြစ်နေကြပါတယ်အလုပ်ရှင်တွေကနိုင်ငံကူးလက်မှတ်တွေကိုတင်ထားပြီးငါးဖမ်းလေကန့်ကွက်ချိန်မျိုးမှာလဲဝေးဝေးလည်လည်သွားနိုင်လောက်အောင်လောအားကမပေးဘူးလို့ဆိုပါတယ်ဒါကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက်အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစီကိုအကူအညီတောင်းခံထားကြပါတယ်။လောကလာစာကိုအလုရှင်ပေးတဲ့လောက်သာရရှိပြီးသူတို့လာရင်လမ်းစိတ်ကအခုထိမကျေနိုင်သေးဘူးလို့လည်းလှေလုတ်သားတူကပြောပြပါတယ်
။ကျွန်တော်တို့ပင်လယ်ထဲမှာကြောက်ထိုးတာဆိုပင်လယ်ရဲ့နေကြောက်ထိုးတာအဲ့ဒါနဲ့ကိုပေါင်းဆက်နေတာ။ကျွန်တော်တို့ဒီမှာကျွန်တော်တို့လုတ်တာဆိုကျွန်တော်၃နှစ်ပြေတော့မယ်ခင်ဗျာ။ပတ်စံနေကကန်းဝင်တရားနဲ့အဲ့လိုတော့ထုတ်ပေးရခင်ဗျာ။လာစာဆိုတော့ကျွန်တော်တို့ဘယ်လိုပေးလို့ပေးမှန်းလဲမသိဘူး။ဒီကနေ့လည်းမသိသေးဘူးခင်ဗျာ။ကျွန်တော်တို့ပြန်ကျင်တာအိမ်ပြန်ကျင်လို့ကျွန်တော်တို့ပြောလဲသူတို့မပြန်ဆိုင်ဘူးပေါ့နော
်ဒီထဲမှာရခိုင်ပြည်နယ်အပါဝင်မြမပြည်အနေနဲ့အရရက်ကနေပွဲစားတွေနဲ့လာကြသူတွေဖြစ်တယ်လို့လဲဆိုပါတယ
်တဖန်တယောက်ပါတယ်ခင်ဗျပြင်တယောက်ပါတယ်နောက်ပြီးတော့အညာတယောက်ပါတယ်ခင်ဗျကျွန်တော်ဗမာနှစ်ယောက်ပါတယ်ခင်ဗ
ျအခုလိုမျိုးပင်လယ်ပြင်ထွက်ပြီးငါးဖမ်းလေတွေပေါ်မှာအလုလုနေကြရတာ၄နှစ်ကြာပြီဖြစ်ပေမဲ့အလုရှင်တွေကနေရက်ပြန်ခွင့်မပေးသလိုနိုင်ငံကူးလက်မှတ်တွေပါတင်စီထားတဲ့အတွက်နေရပြန်ဖို့အတွက်အခက်အခဲရှိနေတယ်လို့လည်းလှေလုတ်သားတူကပြောပြပါတယ်
။ဒီကျွန်တော်ပြန်ဖို့ပြောရတာကကျွန်တော်ဒီမှာနေရကလေးချင်းလေးနှစ်ပြည့်ခံနေပြီပေါ့နော်။အဲ့ဒါကပြန်နေတာကြောလို့ရှိလို့ချင်းသူတို့ကတို့ပြောမယ်ဒုရှိသေးဘူးခဏဆောက်ပါဦးခဏဆောက်ပါဦးကျွန်တော်တို့ဒီနှစ်ပြည့်ပေါ့နော်ဆောက်ရပြီ။အဲ့ဒါကသူ 讲会不了多，你们自己有的说的。他妈讲的好新鲜来的，新鲜来的不是，一样的叫那个布的，什么？用30步回去的，什么？30步就是一下吧。
သူတို့ကိုပွဲစားတွေကနေရောင်းစားခဲ့သလားဆိုတာလဲသူတို့ကိုယ်တိုင်သိချာမသိကြပါဘူး။ဒါအပြင်ညရောညပါပင်လယ်ပြင်မှာလှိလှုပ်သားတွေအဖြစ်အလုပ်လုပ်ကင်နေကြရပေမဲ့ဥပဒေပါအခွင့်အရေးတိုင်းလှုပ်အားကတွေမရကြဘူးလို့လဲဆိုပါရယ်။ခုလိုမျိုးအခြေအနေတွေကြောင့်သူတို့နေရပြန်နိုင်ဖို့အတွက်မြန်မာလူသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းထံကိုဆက်သွယ်တိုင်ကြားမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့လဲအလုပ်သမားတွေကဆိုပါရယ်။ထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ဖို့နဲ့လီလုံသားများရပိုင်ခွင့်ဆုံးရှုံးနေမှုများရှိမရှိဆိုတာစုံစမ်းလေ့လာဖို့အတွက်မြန်မာနိုင်ငံသားတွေအများဆုံးလုပ်နေတဲ့ထိုင်းတောင်ပိုင်းကငါးဖမ်းလေတွေဘော်ကိုထိုင်းအစိုးရတာဝန်ရှိသူတွေကနိုဝင်ဘာလ22ရက်နေ့ကပဲစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုနဲ့ရေလုံသားတွေကိုကြေးကျွံသပွဲခိုင်းစေနေမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကထိုင်းအစိုးရကိုပြစ်တင်ဝေဖန်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအစိုးရကအလေးထားလှုပ်ဆောင်လာခဲ့တာပါ။လူကုန်ကူးမှုတွေမှာထိုင်းရာရှိတွေ၊လေတကြီးတွေ၊စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကိုပါအရေးယူမှုတွေလုပ်ခဲ့ပြီးလေတွေမှာတရားဝင်လေလုံသားတွေခန့်အပ်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကိုလည်းဖိအားပေးမှုတွေကိုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ကြည့်ရောက်ရောက်အေးအေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာပဲနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနောက်နိုင်ငံပေါင်း80ကတော့ TR2 အဆင့်အဖြစ်သတ်မှတ်ခဲ့ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 အဖြစ်ဖော်ပြထားပါတယ်ရှင်
။မအေးအေးမှာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲတိတက်ထုတ်လွှင့်ပေးတော့ဦးမှာပါ။ Asia Set 70ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦ
း။ American သမ္မတ Donald Trump ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ယုံတွေကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတထရန့်ဘက်ကဂျေရုဆလင်ကိုအသိအမှတ်ပြုပေးလိုက်တာဟာဆိုရင်ငြိမ်းချမ်းရေးဆိုတဲ့အရှိတရားကိုဆွေးနွေးညှိနှိုင်းဖို့ပွန့်ပွန့်လင်းလင်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဥရောပသမ္မတနိုင်ငံသားရှိမူဝါဒရှိရာအခြေအကဲနဲ့အတူဘရက်ဆဲမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေရဲ့ဒစိမ့်တပိုင်းကိုပြန်လည်ရုပ်သိမ်းဖို့ညွှန်ကြားထားတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတိုက်ကီယာခရိုင်တွင်းကရုရှားတို့ရဲ့ဟမဲမီလေတပ်အခြေစိုက်စခန်းကိုကြိုတင်မကြညာဘဲတွားရောက်တဲ့ခီးစဉ်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်နဲ့လည်းအဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ဆီးရီးယားသမ္မတအာဆတ်ရဲ့စစ်တပ်ကိုထောက်ပံ့ပေးတဲ့အနေနဲ့ရုရှားတို့ကဆီးရီးယားပဋိပက္ခမှာ2015ခုနှစ်နောက်ပိုင်းပါဝင်လာတာဖြစ်ပါတယ်။ရိုဟင်ဂျာမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုချင်မှာဆိုရင်ကြဲကြဲပြက်ပြက်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြာအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဆိုရင်ဖြေကြားချက်တွေကမယုံကြည်နိုင်စရာကောင်းလောက်အောင်တူညီနေတယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်။အမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အတ္တမပြုကျင့်တာလို့ပြောဆိုကြပါတယ်ရှင်
။တရင်အချင်းချုပ်ကမတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမခင်ဖြစ်တွေ့ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5995တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းမလာပါ
This program has come to you from the Voice of America, Washington.